အမေရိကန်စုဝါရံတရားတစ်စီတစ်ပိုင်းပိတ်ထားရတာဒုတိယလာတဲ့ကိုရောက်လာနေပြီဖြစ်ပြီးပြန်ဖွင့်နိုင်ရဲ့အတွက်ကြိုးပမ်းတဲ့အနေနဲ့စံတပတ်ပါတီကြီးနှစ်ခုစလုံးကအထက်လွှတ်တော်မှမဲပေးဖို့အတွက်ပြင်ဆင်နေကြပါတယ်။ဒါပေမဲ့အဆိုပြုချက်နှစ်ခုစလုံးဟာလွှတ်တော်ကိုဖျက်ပြီးသမ္မတဒေါ်နယ်ထရန့်စီကိုရောက်လာဖို့ကတော့တိတ်မလွယ်လှပါဘူး။အမေရိကန်မက္ကဆီကိုနယ်စပ်တစ်ချောင်းမှာတိုင်းတိဆက်ဖို့အတွက်သမ္မတထရန့်တောင်းဆိုထားတဲ့ရန်ပုံငွေဒေါ်လာ5.8 ဘီလီယံရဖို့နဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာပြုပြင်ကြောင်းလွှမ်းမှုတွေပါတဲ့လက်ရှိဘဏ္ဍာရေးနှစ်အတွက်အစိုးရအသုံးချရန်ပုံငွေဆိုင်ရာ Republican တွေကတင်သွင်းတဲ့အဆိုပြုချက်ကိုစက်တဘလနေ့မှာမဲခွဲဆုံးဖြတ်ဖို့အတွက်အထက်လွှတ်တော်ကမျှော်လင့်ထားတာပါ February 10ရက်နေ့အထိအစိုးရအသုံးချချထားပြဖို့အတွက် Democrat တွေကတင်သွင်းတဲ့အဆိုပြုချက်ကိုလည်းအထက်လွှတ်တော်မှာပဲမဲခွဲဆုံးဖြတ်ဖို့ရှိနေပါတယ်အဲ့ဒီထဲမှာတော့နေဆက်လုံခြုံရေးဒါမှမဟုတ်လူဝင်မှုကြီးကြပ်ရေးဆိုင်ရာတွေမပါဘဲပိတ်ထားရတဲ့အစိုးရဌာနတွေပြန်ဖွင့်ဖို့နဲ့လွှတ်တော်ခေါင်းဆောင်တွေနဲ့သမ္မတအင်ဂျူတို့ကြားဒီဇင်ဘာလကုန်ထိအသုံးချချထားရေးဆိုင်ရာပြဿနာအတွက်သဘောတူညီမှုရရေးစူးစမ်းဖို့အတွက်အချိန်ပေးတဲ့သဘောတက်တတာဖြစ်ပါတယ်။ Kentucky ပြည်နယ် Republican အမတ်ဖြစ်တဲ့အထက်လွှတ်တော်အများစုမှခေါင်းဆောင် Mitch McConnell က Republican တွေရဲ့အဆိုပြုချက်ကိုလက်ခံချဖို့အတွက် Democrat တွေကိုတိုက်တွန်းခဲ့ပါတယ်။သူ့ရဲ့အဆိုပြုချက်ထဲမှာအရင်သမ္မတ Obama လက်ထက်ကချထားပေးတဲ့ဒါကအစီအစဉ်လို့ခေါ်တဲ့တရားဝင်လာရောက်တဲ့မိဘတွေနဲ့အတူပါလာတဲ့ American နိုင်ငံကိုကလေးပွားတွေကရောက်နေသူတွေအတွက်အကောက်အွယ်ပေးတဲ့အစီအစဉ်ကိုယာယီပြန်ပြီးပေးဖို့အတွက်ထည့်သွင်းထားတာပါ Democrat တွေကတော့ဒါကိုလက်မခံသလို Republican တွေဟာနေဆက်တိုင်းဆောက်ဖို့အစိုးရဝန်ထမ်း7000လောက်ကိုတရားခံလုပ်ထားတယ်လို့ပြောနေတာပါဒီအစိုးရနှစ်ဆလုံးအတွက်ပါတီကြီးနှစ်ခုစလုံးရဲ့ထောက်ခံမှုလိုအပ်နေပါတယ်